လိုဒေါင်းဆန်းစုကြည်ရွေးကောက်ပွဲဝင်မဲ့အခြေအနေနဲ့ NLD ပါတီဘက်ကရွေးကောက်ပွဲကိစ္စပြင်ဆင်တာတွေရှိလာတဲ့အချိန်မှာတခြားနိုင်ငံရေးပါတီတွေဘက်ကရောဘယ်လိုသဘောထားတွေရှိနေသလဲ NDF အမျိုးသားဒီမိုကရေစီအင်အားစုပါတီနဲ့အမျိုးသားဒီမိုကရေစီပါတီတစ်ကခေါင်းဆောင်တွေကိုဆက်သွယ်မေးမြန်းထားတဲ့ကိုကျော်ကျော်သိန်းကပဲဆက်ပြီးပြောပြပေးပါအောင်ရှင
်ဒီလိုပါမနေ့နာရီ2010ပြည်နှစ်ရွေးကောက်ပွဲဝင်ဖို့ဖွဲ့စည်းခဲ့ကြတဲ့နိုင်ငံရေးပါတီတွေကအမျိုးသားဒီမိုကရေစီအင်အားစု NDF ပါတီနဲ့ NDF ပါတီစပြီးထူထောင်ချိန်ကပါဝင်ခဲ့ပြီးနောက်ပိုင်းမှာခွဲထွက်ပြီးတော့တီးခြားဖြစ်သွားတဲ့အမျိုးသားဒီမိုကရေစီပါတီသစ် NNDP တို့ကတော့ဂျာပြတ်ရွေးကောက်ပွဲအတွက်အမှတ်နေရာဘယ်လောက်ဝင်မယ်ဘယ်နေရာတွေမှာဝင်မယ်ဆိုပြီးအကြံပြင်းစဉ်းစားထားတာတွေရှိတယ်လို့ပါတီခေါင်းဆောင်အသီးသီးက VOA ကိုပြောခဲ့တာပါဒါပေမဲ့လည်းသူတို့ပါတီနှစ်ခုစလုံးတင်ကြီးတညွတ်တည်းပြောကြတာကတော့ဒေါအောင်ဆန်းစုကြည်ဝင်ပြိုင်မဲ့မဲဆန္ဒနယ်မှာသူတို့ပါတီကိုယ်စားလှယ်တောင်းတွေဝင်မပြိုင်ဘူးဆိုတာပါပဲ
အဲ့တော့ဗျာဟိုကမန်ဆန်ပါပဲ political common sense ပေါ့ဗျာအဲကျွန်တော်တို့မှာဒေါအောင်ဆန်းစုကြည်ကိုကျွန်တော်တို့ဒီမိုကရေစီခေါင်းဆောင်အဖြစ်တတ်မှတ်ထားတယ်ဆိုတာခင်ဗျားတို့လည်းအားလုံးကြည့်ပါတယ်အဲ့တော့ဒေါအောင်ဆန်းစုကြည်ရောပဲဝင်မယ်ဆိုရင်ကျွန်တော်တို့ကတိခါပိုင်းအရာရောနိုင်ငံရေးလိုအပ်ချက်အရာရောဒေါအောင်ဆန်းစုကြည်ပေါ်မှာကျွန်တော်တို့ရဲ့ဒီနိုင်ငံရေးတည်ရောက်မှုအရာရောဒေါအောင်ဆန်းစုကြည်တို့ရောကျွန်တော်တို့ကရှင်းပြမယ်ဆိုတဲ့အနေအထားမှာဘယ်တော့မှမရှိပါဘူးဗျာဘယ်တော့မှလည်းရှိတာမှမဟုတ်ပါဘူး
NDF ပါတီခေါင်းဆောင်ဦးကမောင်စေပါဂျာပြတ်ရွေးကောက်ပွဲနဲ့ပတ်သက်ပြီးကော်မရှင်ရဲ့တရားဝင်ကြေညာချက်ထွက်မလာသေးတဲ့အတွက်အတိအကျမပြောနိုင်သေးပေမဲ့ NDF ပါတီအနေနဲ့လက်လက်နေရ48နေရာတွေကမြို့နယ်20ပတ်ဝန်းကျင်လောက်မှာဝင်ပြိုင်ဖို့မှန်းထားတယ်လို့ဦးကမောင်စေကပြောပါတယ် NDF ပါတီခေါင်းဆောင်တွေကဦးကမောင်စေနဲ့ဒေါက်တာသန်းကျင်းတို့ဟာ2010ပြည့်နှစ်ရွေးကောက်ပွဲဝင်ဖို့ရာခံဝင်ကတိလက်မှတ်ထိုးရမယ်ဆိုတဲ့အတွက်အဲ့ဒီအချိန်တုန်းကရွေးကောက်ပွဲမဝင်ဖို့ဆုံးဖြတ်ခဲ့သူတွေဖြစ်ပါတယ်အခုကျင်းပမဲ့ဂျာပြရွေးကောက်ပွဲတွေမှာလည်းဝင်ပြိုင်မှာမဟုတ်ပဲပါတီခိုင်မာတောင်တင်းရေးကိုပဲလှုပ်သွားမယ်လို့ဥက္ကမောင်ဆွေကပြောပါတယ်
ကျွန်တော်တို့နှစ်ယောက်လုံးကရွေးကောက်ပွဲဝင်မှုမရှိပါဘူးခင်ဗျာကျွန်တော်တို့ကအဲသူတော်နိုင်ငံရေးတွေကိုကျွန်တော်တို့သွားမှာမဟုတ်ပါဘူးကျွန်တော်တို့ပါတီကိုကြီးတဲ့ပို့ပြီးတော့ကြန့်ခိုင်တောက်ပလာအောင်ပါတီကိုပြုစုပြောင်းထောင်မှုတွေကျွန်တော်တို့ကပါတီမှာပဲကြံခဲ့မှာပ
ါအမျိုးသားဒီမိုကရေစီသစ်ပါတီ NNDP ဆိုတာက2010ပြည့်နှစ်ရွေးကောက်ပွဲဝင်မယ်ဆိုပြီးNLD ပါတီကနေထွက်သွားပြီးတော့ NDF ပါတီထူထောင်သူတွေထဲမှာပါဝင်ခဲ့ပြီးရွေးကောက်ပွဲအပြီးတခါလွတ်တော်အစည်းအဝေးတွေကျင်းပခြင်းတွေမှာ NDF ကနေပြန်ခွဲထွက်သွားသူတွေအသစ်ထူထောင်ခဲ့တဲ့ပါတီပါအဓိကဦးဆောင်သူကတင်ငန်းညွမျိုးနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးသိန်းညွဖြစ်ပါတယ်သူတို့ပါတီအနေနဲ့ပါတီတရားဝင်ဆက်ပြီးချက်တီခွင့်ရဖို့မဝင်မဖြစ်ဝင်ရမယ့်အမှတ်နေရာ3နေရာအတွဲပဲတကုံစိတ်ကန်းမင်္ဂလာတောင်ညွမယန်းကုန်းမြို့နယ်တွေမှာဝင်ပြိုင်သွားမှာဖြစ်ပြီးဒေါအောင်ဆန်းစုကြည်ဝင်ပြိုင်မဲ့မဲဆန္ဒနယ်မှာဝင်မှာမဟုတ်ပါဘူးလို့ဦးသိန်းညွန့်ကပြောပါတယ်
။ဒေါအောင်ဆန်းစုကြည်မှတပါပေါ့ဗျာ။တဲ့လူတွေနဲ့ကျွန်တော်တို့ရှင်းပြပြီးဝင်ပါမယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ကလူလူတွေအလုတ်ကျွေးပြူတဲ့လွတ်တော်ကိုယ်စားလှယ်လေးကိုလက်တွေ့လူကျင်တယ်ဗျာ။ဟုတ်ဒါအတော့ဘယ်လူလူတွေအလုတ်ကျွေးပြူကြလဲဆိုတာမဲဆန္ဒရှင်ပြည်သူလူလူကလို့လည်းဆုံးဖြတ်နိုင်မှုပါပဲ။ဟောကျွန်တော်တို့သုံးယောက်ကလူလူတွေကျွန်တော်တာဝန်ခံနိုင်တယ်။နောက်99အတွဲကျုံလည်းကျွန်တော်တို့ရခဲ့ပါပြီ။နောက်ဒီကြားလည်း20ပါလေ။ကျွန်တော်တို့နိုင်ငံရေးကသင်္ကန်းစာယူစရာတွေရခဲ့ပါပြီ။ဒါကြောင့်အမျိုးသားလုံးဆောင်ကြီးဘုရုပ်ခံမိပါတပါ။ကြံတဲ့ပုဂ္ဂိုလ်မှန်မြတ်ကိုအဲ့ဒီ3နေရာမှာနောက်သူ့နိုင်ကိုယ်နိုင်ရှင်းပြဖို့အတွက်ကျွန်တော်တို့ပါတီကသုံးသပ်ရချလာပြီပါပြီ
။ဂျာပြတ်ရွေးကောက်ပွဲတွေကျင်းပမယ်ဆိုရင်လက်ရှိပြဋ္ဌာန်းထားတဲ့ဥပဒေအရကျင်းပမဲ့ရက်မတိုင်ခင်3လကြိုတင်ပြီးတော့ကြီးညာရမှာဖြစ်ပါတယ်အခုချိန်ထိရွေးကောက်ပွဲကော်မရှင်ကမကြီးညာသေးတဲ့အတွက်ဘယ်တော့ကျင်းပမယ်ဆိုတာကိုတိတိကျကျမသိရသေးပါဘူးဒါပေမဲ့လည်း NLD ပါတီမှတ်ပုံတင်တဲ့ကိစ္စပြီးပြတ်မဲ့အချိန်အပါအဝင်နောက်နေ့အစောပိုင်းလတွေကအသင့်တော်ဆုံးဖြစ်မဲ့အချိန်ကိုစဉ်းစားတွက်ချက်ကြည့်ရင်တော့အစောဆုံး2012ခုနှစ်ဧပြီလလောက်မှာကျင်းပနိုင်တယ်ဆိုတဲ့ခန့်မှန်းချက်မျိုးတော့ရှိပါတယ်ခင်ဗျာ